မြန်မာတိုင်းဒေသလက်နက်ကိုင်အဖွဲ့တချို့ကိုမိုးရစင်းနဲ့လက်နက်မှောက်ခိုးလုပ်ပေးခဲ့တဲ့ယာကူဇာဂိုင်းခေါင်းဆောင်ကိုအမေရိကန်ကဖမ်းလိုက်ပါပြီ။ဝါတက်ဖွဲ့ UWSA ၊ KN မြို့သားစီယုံ KNU ရှမ်းတက် SSC နဲ့တိုင်းဒေသလူနည်းစုတပ်တွေအတွက်အမေရိကန်ကလက်နက်ဝယ်ပြီးဘိန်းချူနဲ့ရာဘာစိတ်ကြွစေးတွေလဲပေးဖို့ကြံခဲ့တဲ့ဂျပန်ဂိုင်းခေါင်းဆောင်ကိုဖမ်းလိုက်ပြီလို့အမေရိကန်တရားရေးဌာနကမနေ့ကပြောပါတယ်။ရေရင်ကနေဝင်ပစ်ဒုံးနဲ့တခြားလက်နက်ကြီးတွေဝယ်ဖို့လက်နက်ပွဲစားရောင်ဆောင်ထားတဲ့ American DEA မွေးရစေဝါတိုက်ချွတ်ရေးအဖွဲ့ရာရှိတယောက်ကိုယာကူဇာဂိုင်းကောင်းဆောင်တက်ကီရှိအဘီဆာဝါကချိတ်ဆက်မိပြီးအခုလိုမိသွားခဲ့တာပါ။ဒါအပြင်သူ့အပေါင်းပါထိုင်းလူမျိုး၃ဦးကိုလည်း American ကဖမ်းလိုက်ပါတယ်။အဘီဆာဝါအနေနဲ့လက်နက်ဖိုးတစ်သိန်းတစ်ပိုင်းကိုမွေးရစေမြောင်များနဲ့ပေးချေဖို့ပေးယူလုပ်ခဲ့တာဒီမွေးရစေဝါတွေကိုနယူးယောက်မြို့မှာဖျက်ဖို့ရည်ရွယ်ခဲ့တာပါလို့နယူးယောက်တမိုင်းကျန်ရှင်နေတမိုင်းဝီလျမ်စ်ကဆိုပါတယ်။ဒီယာကူဇာဂိုင်းဟာအရင်ကလည်းမက်အဖန်တမီစိတ်ကြွစေတဲ့ဟီရိုအင်းဘိန်းဂျူတွေအမေရိကန်မှာရောင်းချခဲ့ပြီးတရားမဝင်လက်နက်တွေကင်ဆောင်ထားတဲ့အဖွဲ့လဲဖြစ်တယ်လို့အစိုးရရှေ့နေတွေကဆိုပါတယ်။ဒါအပြင်ဒီယာကူဇာဂိုင်းဟာဂျပန်ထိုင်းစီရီလင်္ကာအပါအဝင်တခြားနေရာတွေမှာလည်းလူမောင်ခိုးလက်နက်နဲ့မွေးရစေမောင်ခိုးရောင်းဝယ်တဲ့နိုင်ငံတကာရာဇဝတ်ဂိုင်းဖြစ်တယ်လို့အမေရိကန်တရားရေးဌာနကကြေညာချက်မှာဖော်ပြခဲ့ပါတယ်ခင်ဗျ။